မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အသေးစိတ်အစီရင်ခံစာတစ်စောင်ကိုကုလသမဂ္ဂကထုတ်ပြန်မှုရှိပြီးတော့ဒီအစီရင်ခံစာကိုနိုင်ငံတကာခုံရုံးကိုမတင်နိုင်အောင်လို့တားဆီးမယ်လို့တရုတ်ကပြောလိုက်ပါတယ်။ဒီကနေ့တင်းလာနေမှာထုတ်ပြန်မှုရှိရဲ့ဒီအစီရင်ခံစာကိုမြောက်ကိုရီးယားအလုံချမ်းစခန်းတွေမှာဖြစ်ပွားတဲ့နှိပ်စက်ညှဉ်းပန်းမှုတွေအတ္တမကျင့်တာတွေတပ်ဖြတ်မှုတွေအကြောင်းအကျဉ်းသားဟောင်းတွေကိုစုံစမ်းမေးမြန်းပြီးတော့တစ်နှစ်ကြာရေးသားထားတာဖြစ်ပါတယ်။ပြည်မှုမြောက်လို့အေးအေးနိုင်မလားဆိုတဲ့ရှုထောင့်ကနေကင်တွယ်ဖို့အတွက်မြောက်ကိုရီးယားလူခွင့်ရေးအခြေအနေပေါ်မှာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကိုမနစ်ကမလောက်မှာထူထောင်ခဲ့တာပါ။ဒါမဲ့လေဒီအစီရင်ခံစာကိုနိုင်ငံတကာခုံရုံးကိုတင်သွင်းနိုင်အောင်လို့သူမတင်သွင်းနိုင်အောင်လို့သူတားဆီးမယ်လို့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်လက်ဖြစ်ကုံသွယ်ဘက်နိုင်ငံလက်ဖြစ်တဲ့တရုတ်နိုင်ငံကပြောပါတယ်။လူခွင့်ရင်းနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအပြုသဘောနဲ့ဆွေးနွေးညှိနှိုင်းတဲ့နည်းနယ်ပဲဖြည့်ရှင်းသင့်ပါတယ်လို့ဆိုပြီးတော့ဒီတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဆိုပါတယ်မြောက်ကိုရီးယားကသူ့နိုင်ငံမှာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုတွေမရှိဘူးလို့ညှင်းဆိုနေပြီးတော့သူ့ရဲ့လူခွင့်ရင်းအခြေအနေကိုဝေဖန်ပြောဆိုမှုတွေဟာအမေရိကန်တို့ဥဆောင်ပြီးတော့သူ့ကိုအကွက်စင်ဆွဆွဲတာပဲလို့ပြောပါတယ်ရှင်